California ပြည်နယ်မှာဇာတိဥရုလွန်လွန်ကဲရဲ့ပူပြင်းနေတဲ့အတွက်တောင်းမီလောင်ကျွမ်းမှုတွေဖြစ်မလာအောင်ကြိုတင်ကာဝယ်တဲ့အနေနဲ့တနင်္လာနေ့ကစပြီးဒဏ်အဖြတ်တောက်ထားမှာဖြစ်ကြောင်းဒေသခံတပ်သားတော်ကိုလျှက်စစ်တဲ့ဖြန့်ဖြူးပေးနေတဲ့ Pacific Gas and Electric Company ကတောက်ချန်လေးကကြေညာပါတယ် California ပြည်နယ်အလဲပိုင်းနဲ့မြောက်ပိုင်းဒေသတစ်လုံးငကြားခင်းနှစ်တွေတွင်မီးလောင်ကျွမ်းမှုအများပြားဖြစ်ပေါ်တဲ့ကြောင်းရင်းတွေထဲမှာပူပြင်း၆သိပြီးလေးတိုက်နှုံးပြင်းထန်တဲ့ရာသီဥတုကြောင့်ရက်စဒါလိုင်းတွေစိုက်ခွေရည်ချိုးရင်းပျက်စီးရကနေစတင်ခဲ့တယ်လို့အပြစ်တင်ခဲ့ကြတာဖြစ်ပြီးအခုလည်းဒီလိုရာသီဥတုအခြေအနေမျိုးရှိနေကြောင်းရာသီဥတုခံမှန်းချက်တွေကတတိပေးနေပါတယ်။ဓာတ်အားအဖြတ်တောက်ခံရတဲ့ဒေသတွေထဲမှာဆန်ဖရန်စစ္စကိုဘေးကရက်ွက်အများစုအပါအဝင်ကောင်တီ38ခုပါဝင်ပါတယ်။ဒေသခံတသန်းရောရှိတဲ့နေရာကနေပေါင်း4သိန်းခွဲကျော်နဲ့အလုပ်ဌာနတွေအနေနဲ့တနည်းနဲ့မနှက်ချင်းကနေအင်ကာနေတိမျက်စက်မိမရပဲရှိနေမှာပါ။ဒီလေးသားမှာအောက်တိုဘာလတွင်မှမီးကြီးကျယ်လောင်နေရှိပြီးမနစ်ကတော့အင်ဂျင်ပေါင်းရာနဲ့ချီမီးလောင်ပျက်စီးခဲ့ရသလိုဒေသခံတသိန်းလောက်ဘေးလွတ်ရာရှောင်တင်းခဲ့ရပါတယ်။ဒီလေးသားမှာဒီနှစ်ထဲတောင်းမီးလောင်ကျွမ်းမှုပေါင်း8600ကျော်ရှိခဲ့ပြီးလူပေါင်း32ဦးသေဆုံးခဲ့ရတာပါ။